င်ဒီယားနိုင်ငံရဲ့ဝန်ကြီး S ချိုင်ချင်ခါဟာလည်းပဲထိုင်းနိုင်ငံရဲ့ဝန်ကြီး Don Pramut Winain နဲ့မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်ပြီးတင်းလာနေကတင်းနေနေကဆွေးနွေးကြပါတယ်။နယူးယောက်မြို့မှာကုလသမဂ္ဂအထူးညီလာခံလက်တည်ရင်တွေ့ဆုံကြပြီးတဲ့နောက်မြန်မာနိုင်ငံရဲ့အခြားအင်ဂျင်နီယာနိုင်ငံတခုဖြစ်တဲ့ထိုင်းနဲ့မြန်မာအရေးကိုဆွေးနွေးရတာဟာအင်မတန်ကောင်းမွန်လာတဲ့အာဆီယံရဲ့ဥဆောင်ဥရဲ့ပြုမှုကိုထောက်ခံတယ်လို့လည်းအိန္ဒိယနိုင်ငံရဲ့ဝန်ကြီးရဲ့ Twitter မှာဖော်ပြထားကြောင်း The Times of India သတင်းစာကကရေးသားထားပါတယ်။မြန်မာနိုင်ငံရန်ကုန်မြို့မှာဗုဒ္ဓဘာသာဖုံးတော်ကြီးတချို့စစ်ကောင်စီကိုစနေနေ့ကစင်ကျင်ဆန္ဒပြခဲ့ကြရတဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်အခုလိုတွေ့ဆုံခဲ့ကြတာဖြစ်တယ်လို့ဆိုပါတယ်စစ်ကောင်စီဟာလူပေါင်း1100ကျော်ကိုစက်ဖြတ်စစ်ထောင်ကျော်ကိုဖမ်းဆီးပြီးကန့်ကွက်ဆန္ဒပြသူတွေကိုနှိမ်နှင်းခဲ့တယ်လို့လည်းဒေသတွင်းသတင်းတွေကိုကိုကဖော်ပြထားပါတယ်။ဒါ့အပြင်ကုလသမဂ္ဂအနေနဲ့ဓာရီကိုမှတ်တမ်းတင်နေယူကလွယ်ပြီးဘာမှအထူးထည်ရောက်မလုပ်ဘူး။တရုတ်၊အိန္ဒိယ၊ဂျပန်စတဲ့အာရှအင်အားကြီးနိုင်ငံတွေကအနာသိန်းစစ်ကောင်စီဘော်ဒဏ်ခတ်အရေးယူမဲ့ကိစ္စကိုဆန့်ကျင်ကြပေမဲ့အနောက်နိုင်ငံတွေကတော့ဒဏ်ခတ်လိုကြတယ်လို့လည်းရည်သားထားပါတယ်။ကုလသမဂ္ဂကတော့မြန်မာနိုင်ငံစစ်ကောင်စီကိုယ်စားလှယ်ကိုလက်မခံဘဲကိုယ်စားလှယ်ရွေးချယ်ရေးကော်မတီကဒီကိစ္စကိုအဆုံးဖြတ်ပြီးမဲ့အရေးချွေးဆိုင်လိုက်ပါတယ်။လက်ရှိမှာတော့ကိုယ်စားလှယ်ဦးကျော်မိုးထွန်းကိုအခိုက်အတန့်အဖြစ်လက်ခံထားတာဖြစ်ပါတယ်။